ဆေးရဲတင်းမာနေတဲ့ချင်းပြည်နယ်ကံပလတ်မြို့နယ်ကခရစ်ယာန်ဘာသာရေးခေါင်းဆောင်တဦးကိုတန်တရားနဲ့စစ်ကောင်စီတပ်ကဖမ်းဆီးပြီးတဲ့နောက်မနေ့ကတော့တေဆုံးနေတဲ့အလောင်းကိုပဲပြန်တွေ့ရတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါရယ် CDF ချင်းကာကွယ်ရေးအဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ခရစ်ယာန်အသင်းတော်တာဝန်ရှိသူတွေဖမ်းဆီးခံရတာတွေရှိသလိုတချို့လည်းထွက်ပြေးတင်ဆောင်နေရပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်
ချင်းပြည်နယ်ကံပလက်မြို့နယ်ဥဖို့ကျေးရွာကခရိယန်အသင်းတော်ဓမ္မမှုဆောင်ဒူးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပြီးတဲ့နောက်မနေ့ကတော့ရုပ်လောင်းကိုပြန်တွေ့ခဲ့ရတာလို့ခရိယန်အသင်းတော်တာဝန်ရှိသူဒူးကပြောပါတယ
်သူကကံပလက်မြို့ဟောင်းမှာတင်းတော်ပါစတာပေါ့နော်တာဝန်ကြတာလေအဲ့ဒီနေ့ကမြို့ဟောင်းဘက်ကနေသူဥဖို့ရွာဘက်ကိုသူသွားတဲ့ချိန်မှာသူ့ကိုဖမ်းသွားတာလို့အဲ့တော့သူ့ကိုမဖမ်းခင်မှာအဲ့ဒီဘက်မှာကံပလက် CDF နဲ့စစ်ကောင်စစ်တပ်နဲ့အဲ့ဘက်မှာတိုက်ပွဲဖြစ်တာရှိခဲ့တယ်လို့အဲ့အုပ်ဖို့ဘက်ကိုသူသွားတဲ့ချိန်မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တွေးတော့သူ့ကိုဖမ်းသွားလာတယ်ဖမ်းသွားပြီးတော့ကံပလက်ဘက်ကိုသူ့ကိုခေါ်လာရင်းနဲ့အဲ့လမ်းမှာပဲသူ့ကိုပြစ်တက်လိုက်တယ်လို့တော့ကြားရတာပေါ့နော်သူ့အလောင်းကိုသူတို့မနေ့ကပဲတွေ့တယ်73ရက်နေ့မှာပဲအလောင်းတွေ့တယ်သူ့ကိုဖမ်းတာ71ရက်နေ့ကဖမ်းပြီးတော့စစ်ကောင်စီကဖမ်းပြီးတော့7နှစ်လောက်မှသူ့ကိုတတ်တယ်လို့ပြောတာပဲ73ရက်နေ့ကြာမှာပဲသူ့အလောင်းကိုတွေ့တယ
်ကံပလက်မြို့နယ်ဥဖို့ကျေးရွာကဓမ္မမှုတော်ဆောင်ဆရာတော်အဝံကီးကိုဒီဇင်ဘာလ7ရက်နေ့မှာလမ်းမှာခေါ်ယူဖမ်းဆီးသွားတာလို့ဒေသခံတွေနဲ့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်ဒီဇင်ဘာလ13ရက်နေ့မွန်းလွဲပိုင်းမှာတော့ပန်းလေပြည်ဟိုတယ်ရှိလမ်းဘေးမှာတေဆုံးနေတဲ့သူ့ရုပ်လောင်းကိုတွေ့လိုက်ရတာပါ။အသက်30အရွယ်တေဆုံးသူဆရာတော်ဝမ်ကီးရဲ့ရုပ်လောင်းကိုတော့မနစ်ညပိုင်းကံပက်လက်မြို့မြို့ဟောင်းတင်းကျိုင်းမှာတကြိုခဲ့ကြပါတယ်။ဓမ္မမှုတော်ဆောင်ဆရာတော်ဝမ်ကီးဖမ်းဆီးတဲ့ပြက်ခံရမှုကိုသိသိမသိရပေမဲ့ဒေသတွင်းခုခံတော်လှန်နေတဲ့CDF ချင်းကာကွယ်ရေးအဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးတန်တရားနဲ့စစ်ကောင်စီဘက်ကဖမ်းဆီးတာလို့ယူဆတဲ့အကြောင်းကံပက်လက်မြို့ကန်ဒူးကပြောပါတယ
်။ချင်းပြည်နယ်မှာထားတဲ့လူတွေကခရီးရံတွေဆိုတော့ပတ်စာရင်းနဲ့မျက်နှာပြန်ရှိမယ်လို့ထင်ကြတာပတ်စက်မယ်လို့သူကထင်ပြီးမှအထင်ကျွေးပြီးမှဖြစ်မယ်လို့ကွာ
။အခုလိုကံပက်လက်မြို့နယ်ကခရစ်တော်ရဲ့သင်းတော်ဓမ္မအမှုတော်ဆောင်ဒူးဖမ်းဆီးခံရစဉ်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးမင်းမြတ်မှုစစ်ကောင်စီပြောခွင့်ရအောင်ဖုံးဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဖေဖော်ဝါရီလ10ရက်နေ့ဆရာနာသိမ့်ပြီးစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားမှုတွေကြောင့် CDF တပ်ဖွဲ့ဝင်တွေကိုထောက်ခံနေဆိုတဲ့ယူဆချက်နဲ့ခရိယန်အသင်းတော်ဓမ္မမှုတော်ဆောင်3ဦးအသက်ခံခဲ့ရတယ်လို့လည်းခရိယန်အသင်းတော်ဒါဝင်ရှိသူဒူးကပြောပါတယ
်။ချင်းပြည်နယ်မှာတော့လောလောဆယ်မှာ3ယောက်ပေါ့။ထန်တရာမှာ1ယောက်မတူပီမှာ1ယောက်အခုကန်ပလက်မှာ1ယောက်3ယောက်ပေါ့နော်။ဖန်စီပြီးတော့သက်ခံရတာပေါ့။ဟာခါမှာ1ယောက်ပတ်စတာ1ယောက်အင်းဦးပိတ်ခံရတယ်
သာပြင်စီရေးပရိပခါတွေဖြစ်နေစဉ်တွင်နေရက်ကနေတိတ်ဆောင်နေရတဲ့အသင်းတော်ဒါဝင်ရှိသူတွေလည်းအများအပြားရှိတယ်လို့ဒေသခံဒူးကပြောပါတယ
်။အလုံးကြည့်ကြပါပဲ။အံတမန်တို့ဖက်ကလည်းကြည့်ကြတယ
်။ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကလေးငယ်တွေအမျိုးသမီးတွေပါဝင်လူဦးရေ9000ကျော်စစ်ဘေးတိတ်ဆောင်နေကြတယ်လို့လည်းချင်းဒုက္ခသည်ကော်မတီတွေရဲ့စီးနေမှာဖော်ပြထားပါတယ်ခင်ဗျာ။